စကိုင်းနဲ့မကွေးဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်တွေဟာအခက်အခဲတွေဖြစ်နေတာရှိပါတယ်။မကွေးတိုင်းဒေသကြီးကံကောမြို့နယ်နှံကားချေးရွာကရွာကန်2000လောက်ဟာတောတောင်တွေထဲမှာစစ်ပီးရှောင်နေရတာအချိန်ကြာမြင့်လာပြီးမိုးရင်းကာလရောက်လာပြီဖြစ်တဲ့အတွက်နာမကျန်းဖြစ်တဲ့သူတွေများလာတယ်လို့စစ်ပေးရှောင်တွေကိုကူညီပေးနေသူတွေကပြောဆိုပါတယ်။စကိုင်းတိုင်းဒီပရင်ဘက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းလာတွေလုပ်နေလို့ထောင်ထဲချီတဲ့ဒေသခံတွေကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြမှာပါ
။မကွေတိုင်းဒေသကြီးကံကောမြို့နယ်ထက်ကလူဦးရေ4000နေပါရှိတဲ့နန်းခါရွာဟာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေမကြာခဏခံရတဲ့ခြေရွာကြီးဖြစ်ပါတယ်။စစ်ကောင်စီရဲ့နေမြေရှင်းလင်းတာတွေကြောင့်ဒေသခံ2000လောက်နေထိုင်ရနေအိမ်တွေကိုဆုံးခွာပြီးတော့အနီနာကတောတောင်ထဲမှာပုံရှောင်ရင်းနေထိုင်လာတာ9လနေပါကြာမြင့်လာပြီဖြစ်ပါတယ်။တောတောင်တွေထဲနေထိုင်လာတာကြာလာပြီဖြစ်တဲ့အတွက်ဖျန်းနာသူတွေလည်းရှိလာပါတယ်။ရာဒီဥသူအခုပြောင်းနေမတန့်ရှင်တဲ့ရေတွေတောက်တုံးမိတဲ့အတွက်ကြောင့်ဖျန်းနာတာတွေဖြစ်လာတာလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်
။စစ်ဘေးရှောင်ကအခုကဟာဗျတားရီဒီနေ့အဖျန်းနာတွေတားပေါ်တာတုတ်ကွေးတွေလိုပါလို့လို့။အင်းဖျားနေတာတွေတားပေါ်တာကတုတ်ကွေးပုံစံမျိုးပေါ်ညောင်းတာစိုက်ချာနေ။ရေကရာဒီဥကူပြောင်းဆိုတော့လေတောတုံထဲမှာနေတော့ရေမတန့်တာတွေရောလူကြီးအလုံးမရကနေမှရှိမှတင်နေမို့ရှိရလုံလောက်မှုရှိဘောသေးွားတော့ဒီတက်ကတဲရတာလက်ဖြစ်သေးတယ်ပြီးတော့ရှိရသေးွားနာပဲဒီတက်ကလုံးသွားတာပြဟုတ်တယ်ဖြားတာဖြားဖြားတာပြီးတော့အဆမ်းမပြတ်တော့ဘူးနေတုံးလောက်ဖြစ်တာလေးပြန်ဖြားလာလေးအလိုမျိုးဖြစ်တယ်ပြေးဆုံးမာရီတော့ဘလို့ပြေးဆုံးမာရီတော့မရှိသေးရဘူးဒါဆိုွားလာတာတော့ရှိရကျွန်တော်တို့ဒီကိစ္စကနေတော့ပို့တော့ပူထားတာလေဘလို့ပို့အပေါ်ဒီနေပြည်နယ်တော့တိုးတိုးကိတ်ကိတ်ပဲပို့ရတယ်။ဒီနေ့မျိုးခါကြီးရဲ့ဒီမှာကိုကြီးကျောင်းလေးပဲခဏလေးလာပြီးတော့တောင်းထဲမှာပဲနေကြတော့တာ။ပြလာလဲပါပြေးလွှားတာတော့တိတ်ကြီးပဲညံမလို့ကြီးတောင်းထဲမှာပဲနေကြတော့တယ်ဗျ
။နှံခါကျေးရွာဟာအင်ချီတထောင်နေပါရှိတဲ့ကျေးရွာကြီးဖြစ်ပြီးစစ်ကောင်စီကလေကြောင်းကပါပစ်ခတ်ပြီးတော့အနေမြင့်ရှင်းလင်းတာတွေအထိလုတ်ခံရတဲ့ကျေးရွာဖြစ်ပါတယ်။အရင်ကလည်းတောတောင်တွေထဲတင်ဆောင်ရင်းဆေးဝါးပြက်လက်တာကြောင့်အသက်ကြီးပိုင်းတွေတိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းတပယ်ရင်မြို့နယ်ထဲမှာဆွေရင်လဲစစ်ကောင်စီကဇူလိုင်9ရက်ကစလို့လေကြောင်းကနေရဟယင်တွေနဲ့အင်အားဖြည့်တင်ပြီးတော့နေမြေရှင်းလင်းတာတွေလုပ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတို့ကပြောပါတယ
်။9ရက်နေ့လေမဟာတော့ဘုန်းတော်ပြန်လိုက်ဆက်တယ်လို့ပါ။လေရင်နဲ့လာချာလေရင်တို့ပြီးမှလည်းလာချာနှစ်ခေါက်လာချာပြီးတော့အဲ့ရနေပြီးတော့ဆက်ပြခြင်းပို့ရအောင်ကျွန်တော်လေးပို့ကျွန်တော်ချင်းဆက်ပြခြင်းပို့ရဆက်ပြခြင်းရအောင်ဝင်စကြရင်ရွာပြီးတော့အင်ဘုတ်ကနေပြီးတော့ကျွန်တော်တို့ဘုတ်ရွာနေပြီးတော့အုံးတင်ရတယ်မကြီးတော့ကြီးရွာခွန်ရွာဒီဘက်တော့ဒီမှာလူရ2000ကောက်ရလူရ3000ကျော်တော့ဒီမှာသူပြီးနေတာဟောတက်မယ်ဆိုရင်တော့9နှစ်နေရစားတယ်မယ်ဆိုလူရ1000ကျော်တော့ဒီခုတချို့ကလည်းသူတို့ရွာနဲ့မရှိတော့ပြန်ဝင်ရတဲ့ခါတော့နော်ဘယ်လိုလဲပြန်ရတယ်ကျက်ရော်လည်းမကြည့်တော့တော့သူတို့ရောပြန်ရောက်သွားကြတယ်ဆိုသူတို့ရောသူတို့ဖြစ်ကြောင်းလည်းအဲ့ဘက်မရှိတော့ကြပြန်ရောက်ကြဒီဘက်ကပြည်သူတွေရှောင်းရတာပေါ့ဒီဘက်ဆိုတော့ဒီသတင်းအစီအစဉ်ကုန်ပါတော့နော်အစီအစဉ်ရောက်ပါပြီအစီအစဉ်ရင်းကနောက်ကျောင်းကိုလေးနဲ့ဆက်ပြီးတော့နောက်ကျောင်းကိုတို့ခုအစီအစဉ်ကိုရောက်လာ
ဇူလိုင်လ9ရက်ကဆက်ပြီးတော့စစ်ကောင်စီကအနေမြင့်ရှင်းလင်းနေတာဇူလိုင်12ရက်အထိဆိုရင်9ရက်ရှိပြီဖြစ်ပါတယ်အဲ့ဒီ9ရက်အတွင်းနေအိမ်အလုံး30နီးပါးမိရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်ထိစကိုင်းတိုင်းကိုအင်တာနက်ဖြတ်တောက်ထားတဲ့အတွက်လည်းအခက်အခဲတွေရှိနေပြီးစစ်ဘေးရှောင်တွေမှာသူကိုယ်ရေအသုံးဆောင်တွေလည်းလိုအပ်နေပါတယ်။ဒေသခံကာကွယ်ရေးအဖွဲ့ PDF တွေဟာကျေးရွာတွေကိုအကာအကွယ်ယူပြီးတော့အကြမ်းဖက်လုပ်ရက်တွေလုပ်နေတာကြောင့်နေမြေရှင်းလင်းနေတာလို့စစ်ကောင်စီကတုံ့ပြန်ပြောဆိုထားပါတယ်။